ဒီရုရှားခီးစင်ထဲမှာပဲစစ်ကောင်စီကြီးကဲကမြန်မာနိုင်ငံအတွင်းထိန်းချုပ်ထားနိုင်တာမျိုးရွေးကောက်ပွဲကိုလာမယ့်နှစ်ကျင်းပမယ်လို့ပြောလိုက်ပါတယ်။မြန်မာနိုင်ငံအတွင်းအကြက်တဲတွေကိုထိန်းချုပ်နိုင်ပြီးရွေးကောက်ပွဲကိုအစီအစဉ်တိုင်းလာမယ့်နှစ်ပြုလုပ်သွားနိုင်မယ့်အခြေအနေရှိတယ်လို့စစ်ကောင်စီကောက်ဆောင်ဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်ကရုရှားနိုင်ငံပိုင်သတင်းဌာနကိုဒီနေ့ပြောလိုက်တာပါ။လာမယ့်နှစ်ဩဂတ်စ်လမှာရွေးကောက်ပွဲကျင်းပဖို့စီစဉ်ထားပြီးအချိန်လုံးလုံးလောက်လောက်ရှိတာမျိုးရွေးကောက်ပွဲကိုရှေ့ဆိုင်မဆိုင်ဆိုတာလဲပြောဖို့စောလွန်းသေးတယ်လို့ဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်ကရုရှား RIA သတင်းဌာနနဲ့တွေ့ဆုံမှုမှာပြောခဲ့တာပါ။ဒါပြင်ရွေးကောက်ပွဲကိုပြင်ပဖိအားမပါဘဲဆောင်ရွက်သွားမယ်လို့လည်းစစ်ကောင်စီအကြီးအကဲကဆက်ပြောပါတယ်။လူလတ်တဲ့နိုင်ငံတကာကြားကျင်သူတွေပါတဲ့မြန်မာနိုင်ငံဆိုင်ရာအထူးချန်ပီယံကောင်စီ SACM ကတော့မြန်မာစစ်တပ်ဟာတိုင်းပြည်ရဲ့18ရာခိုင်နှုန်းကိုပဲထိန်းချုပ်နိုင်ပြီးဂျန်နရီမှာတိုက်ခိုက်တွေကထိန်းချုပ်ထားတာဒါမှမဟုတ်ပဋိပက္ခတွေဖြစ်ပွားနေတာလို့တနင်္လာနေ့ကပြောခဲ့ပါတယ်ခင်ဗျ။